အိန္ဒိယနိုင်ငံကပတ်စင်ဟုံနဲ့တခြားဘယ်တွေပြပနိုင်ငံတွေမှာစိုက်ပျိုးဖို့ရည်ရွယ်ပြီးမြန်မာနဲ့မိုဇမ်ဘစ်နိုင်ငံတွေကိုအဖွဲ့အဖွဲ့စီဆစ်လွှတ်သွားမှာဖြစ်ကြောင်းစာနာရိတ်ခါဝန်ကြီးရန်ဘီလတ်ပတ်စဝန်ကအိန္ဒိယအခြေစိုက် NDTV ရုပ်သံသတင်းဌာနကိုပြောလိုက်ပါတယ်။သူကအဲ့ဒီတိုင်းပြည်တွေမှာဘယ်တွေစိုက်ပျိုးကောင်းစိုက်ပျိုးမဲ့အကြောင်းဒါမှမဟုတ်လဲရည်ရှိသဘောတူညီချက်တစ်ခုကိုလက်မှတ်ထိုးမဲ့အကြောင်းအဲ့ဒီအတွက်ရှေ့သတင်းဘက်မှာမြန်မာနဲ့မိုဇမ်ဘစ်နိုင်ငံတွေစီကိုအဖွဲ့အဖွဲ့စီဆစ်လွှတ်ဖို့ရှိတဲ့အကြောင်းပြောခဲ့တာပါ။ဒါအပြင်ဝန်ကြီးပတ်စဝန်ကလွန်ခဲ့တဲ့3နှစ်ကစပြီးမုတ်တုံရသည်ရဲ့ရိုက်ခတ်မှုကြောင့်အိန္ဒိယနိုင်ငံမှာပဲထုတ်လုပ်မှုကျဆင်းလာနေကြောင်းလည်းဝန်ခံပြောကြားသွားပါတယ်။ဒါအပြင်ပဲဆေးတွေကလည်း1ကီလိုဂရမ်ကိုရူပီး200အထိရှိလာသလိုတခြားအဓိကဟင်းသီးဟင်းရွက်တွေဖြစ်တဲ့ခရမ်းညင်သီးက1ကီလိုဂရမ်ကိုရူပီး80နဲ့အာလူး1ကီလိုဂရမ်ကို35ရူပီးအထိမြင့်တက်ခဲ့တယ်လို့ပြောပါတယ်။အစိုးရကစစ်တမ်းကောက်ယူကြည့်တဲ့အခါစားသုံးသူဘက်ကအပြောင်းလဲသိရှိလာတာမတွေ့ရဘဲကောလာဟလတွေကြောင့်အခုလိုဈေးနှုန်းမြင့်တက်သွားတာဖြစ်နိုင်ကြောင်းလည်းဝန်ကြီးပတ်ရှန်ကပြောသွားပါတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရပြန်ကြားရေးသတင်းဌာန website မှာတော့ပြပပို့ကုန်ဖြစ်တဲ့မက်ဘဲနဲ့ပဲစင်ကုန်ဈေးတွေမြင့်တက်လာကြောင်းဖော်ပြထားပါတယ်။အဲဒီလိုပဲစင်မြင့်တက်တာဟာမြန်မာငွေကြေးပို့ပြီးတော့ခိုင်မာလာတာဖြစ်တဲ့အတွက်ဖြစ်နိုင်တဲ့အကြောင်းမန္တလေးပွဲရုံပိုင်ဆိုင်တူပြောတာကိုကိုကဖော်ပြထားခဲ့ပါတယ်။ဇွန်လ17ရက်နေ့ကမက်ဘဲ3ဒင်းဝင်တအိတ်ကို13,000ရှိပြီးပဲစင်ကုန်တအိတ်ကို13,800နှုန်းထိဈေးတက်ခဲ့ပြီးတော့တအိတ်ကို3,000လောက်ဈေးတက်သွားတယ်လို့ပြောပါတယ်အခုလိုပြပပို့ကုန်နေဈေးတက်လာတာဟာမြမငွေကြီးဈေးခွက်ထံမှာပို့ပြီးခိုင်မာလာတဲ့အတွက်ဖြစ်တယ်လို့လည်းမြမကုန်တဲ့တိုင်ဝမ်ကယူဆကြပါတယ်